အမေနထောက်ဆန်ကအထွေထွေရွေးကောက်ပွဲကိုအမှန်တကယ်လွတ်လပ်ပြီးတရားမျှတစေဖို့ဆိုရင်နိုင်ငံသားအားလုံးပါဝင်ပြီးမဲပေးနိုင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာထူးကိုယ်စားလှယ်မစ္စယန်ဟီလီကမြန်မာနိုင်ငံရဲ့ခရီးစဉ်အဆုံးသတ်တဲ့နေ့မှာပြောလိုက်ပါတယ်။သူခရီးစဉ်ပြီးဆုံးတဲ့ဩဂုတ်လ9ရက်နေ့ညကရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွေမှာအခုလိုပြ မဲပေးနိုင်မှုလိုအပ်တာကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့ပိုပြီးအားစိုက်စီလိုတယ်လို့မစ္စရဟီလီကအခုလိုပြောဆိုလိုက်ပါတယ်
To be truly free and fair, the election must be inclusive and must truly reflect the will of the people.
အမှန်တကယ်လွတ်လပ်ပြီးတရားမျှတဖို့ဆိုရင်တော့နိုင်ငံသားအလုံးမဲပေးခွင့်ရဖို့နဲ့ပြည်သူတွေရဲ့ဆန္ဒတွေကိုထင်ဟပ်နေဖို့လိုအပ်ပါတယ်တဲ့။ရွှေပြောင်းအလုပ်သမားတွေပြည်တွင်းစစ်ဆောင်ဒုက္ခတွေတွေနဲ့အခြားဒုက္ခတွေတွေအနေနဲ့မဲစည်းရည်နေစစ်ဆေးတာလိုအပ်တဲ့ဆာရွက်စာတမ်းတွေပြင်ဆင်တာမဲပေးဖို့စီရင်သွင်းတာတွေမှာအခက်အခဲတွေရင်ဆိုင်နေရပါတယ်တဲ့။ရွေးကောက်ပွဲကော်မရှင်အနေနဲ့ဒီကိစ္စတွေကိုဖြည့်ရှင်းပေးဖို့ဆောင်ရွက်နေရဆိုတာသူအနေနဲ့နားလဲပါတယ်။ဒါပေမဲ့အခုထပ်ပို့ပြီးအားစိုက်ဆောင်ရွက်ဖို့လိုနေပါသေးတယ်လို့ပြောသွားတာပါ။သူ့အနေနဲ့ပဋိပက္ခတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်နဲ့စံပြည်နယ်မြောက်ပိုင်းတွေမှာလုံခြုံရေးကြောင့်ရွေးကောက်ပွဲဖြတ်သိမ်းလိုက်မှာကိုလည်းစိုးရိမ်တယ်လို့ပြောပါတယ်။ဒါအပြင်ယာယီတပ်တွေကလက်မှတ်ကင်ဆောင်ထားတဲ့ရခိုင်ပြည်နယ်ကမွတ်စလင်လူမျိုးတွေမဲပေးခွင့်မရှိတာကိုလည်းစိုးရိမ်တယ်လို့သူကဖြေဆွပါတယ်။သူအနေနဲ့ဒီခီးစစ်မစခင်ကတည်းကရခိုင်ပြည်နယ်ကိုကိုယ်တိုင်တွားရောက်လေ့လာဖို့ခွင့်တောင်းခဲ့ပေမဲ့အစိုးရကညှင်းပယ်ခဲ့တယ်လို့သူကပြောပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာလူမျိုးတွေအပေါ်ခွဲခြားဆက်ဆံမှုတွေကိုလည်းလာမယ့်အထွေထွေညီလာခံမှာအသေးစိတ်တင်ပြသွားမယ်လို့အခုလိုပြောပါတယ်
။ I will highlight various measures including the planned return and resettlement of thousands of households affected by the communal violence of 2012.
2012ခုနှစ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခကြောင့်ပျက်စီးသွားတဲ့အိုးအိမ်တွေပြန်လည်ထူထောင်ဖို့နဲ့လူမျိုးစုနှစ်စုကြားဆွေးနွေးဖို့ကြိုးစားနေကြတာတွေကိုတင်ပြသွားပါမယ်တဲ့။ဒါ့အပြင်ရခိုင်ဒေသကပုံမှန်မဟုတ်တဲ့ရွှေပြောင်းမှုတွေနဲ့အထူးသဖြင့်တော့ကျန်းမာရေးစောင့်ရှောက်မှုနဲ့ပညာသင်ကြားခွင့်စတဲ့တမွေးဝမ်းကြောင်းမှုတွေအပေါ်တားဆီးထားတာတွေကိုတင်ပြသွားမှာပါတဲ့။ရိုဟင်ဂျာလူမျိုးတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့သူတို့ရဲ့ရပ်တည်မှုအနေအထားတွေကိုအတိအမှတ်ပြုနိုင်ရေးအတွက်အများကြီးဆောင်ရွက်ဖို့လိုသေးတယ်လို့တင်ပြသွားမယ်လို့သူကပြောသွားတာပါလက်ရှိမြန်မာနိုင်ငံမှာလွတ်လပ်စွာဆန္ဒထုတ်ဖော်သူတွေအပေါ်အရေးယူတာတွေကိုလည်းသူ့အနေနဲ့စိတ်ပူတယ်လို့ပြောပါတယ်ပြီးခဲ့တဲ့မတ်လမှာရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွင်းမှုကိုခံခဲ့ရတဲ့ကြောင်းသားတွေနဲ့အားပေးထောက်ခံသူတွေကိုလည်းတရားဝင်ထောက်မှာတွားရောက်တွေ့ဆုံခဲ့ပြီးသူတို့ကိုလွှတ်ပေးဖို့အခုလိုတောင်းဆိုလိုက်ပါတယ
် I was given access to the protest site.Met with authorities and interviewed five individuals detained in Karawari prison.
I received တနပြတဲ့နေရာတွေကိုသွားခဲ့ပြီးအာဏာပိုင်တွေနဲ့တွေ့ခဲ့ပါတယ်တဲ့။နောက်ပြီးတရားဝင်ထောက်မှထိမ့်သိမ်းခံထားရသူ9ယောက်နဲ့တွေ့ပြီးစကားပြောခဲ့ပါတယ်တဲ့။ရဲတွေကလိုအပ်တာထပ်ပို့ပြီးအကြမ်းဖက်ဖြိုခွင်းခဲ့တယ်လို့စွပ်စွဲတာတွေလည်းရှိကြကြောင်းအာဏာပိုင်တွေအနေနဲ့ဒီစွပ်စွဲချက်တွေအပေါ်ပြင်းပြတတနဲ့လွတ်လပ်စွာစုံစမ်းမှုတွေပြုလုပ်ပေးဖို့တောင်းဆိုလိုပါတယ်လို့ပြောသွားတာပါ။သူ့မြန်မာဒီလူတွေဟာတစ်ဖက်သက်ဖန်ဆီးခံရတာဖြစ်တယ်။အဲ့ဒါကြောင့်သူတို့တွေကိုချက်ချင်းလွတ်ပေးပြီးဒီလက်မရန်အရေးနဲ့ပတ်သက်လို့ထိမ့်သိမ်းခံထားရသူတွေအပေါ်ဆွဲဆိုထားတဲ့ဆွဲချက်တွေကိုလည်းပယ်ဖျက်ပေးဖို့တောင်းဆိုပါတယ်လို့ပြောသွားတာပါ။နိုင်ငံသားအလုံးပါဝင်မဲပေးနိုင်ခွင့်မှာအမျိုးသမီးတွေလည်းပါဝင်တယ်လို့သူကပြောပါတယ်။ဒါအပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်တွေမှာအမျိုးသမီးတွေအပေါ်လိင်အကြမ်းဖက်မှုတွေကိုလည်းစုံစမ်းသိရှိရတယ်လို့ပြောပါတယ်။မြန်မာနိုင်ငံရေးစင်တာကဆွေးနွေးနေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်လက်မှတ်ရေးထိုးသွားပြီးတဲ့အခါမှာလည်းတိုင်းရင်းသားဒေသတွေမှာမျှတတဲ့လူအခွင့်အရေးတွေရရှိမယ်လို့လည်းယုံကြည်တယ်လို့သူကဆိုပါတယ်။အဆုံးမှာတော့မြန်မာအစိုးရအနေနဲ့အတိုက်ခံနိုင်ငံရေးပါတီတွေတက်ကြလှုပ်ရှားသူတွေနဲ့သတင်းထုတ်တွေကိုကြောက်ရွံ့မနေပဲကွဲပြားတဲ့အမြင်တွေကိုချပြပေးနေသူတွေအဖြစ်ယူဆဖို့အကြံပြုလိုတယ်လို့မစ္စယာဟီလီကပြောကြားခဲ့ပါတယ်။မစ္စယာဟီလီအနေနဲ့ဒီတစ်ခေါက်ခရီးစဉ်ကရရှိတဲ့တွေ့ရှိချက်အသေးစိတ်တွေကိုတော့အောက်တိုဘာလမှာကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြသွားမှာဖြစ်ပါတယ်ရှင်